နွေမလာရှိရနေကြရင်လွတ်တော်ရွေးကောက်ပွဲတွေအတွက်နိုင်ငံတော်မှာမဲယုံတွေဖွင့်ဖို့မဲလက်မှတ်တွေဖြန့်ဝေဖို့အပအဝင်မဲယုံလုံခြုံရေးစောင့်ကြည့်ရေးစားတဲ့လုပ်ငန်းရှင်တွေကိုပြင်ဆင်နေကြပြီဖြစ်ပါတယ်။မဲဆန္ဒရှင်တက်တေခံလက်မှတ်တွေကိုလည်းစတင်ထုတ်ပေးနေတယ်လို့မဲဆန္ဒရှင်တွေဘက်ကလည်းမဲပေးဖို့စိတ်အားသက်သာနေကြပါတယ်။မှတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရစေ။
ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းအလို့နိုင်ငံတော်မဲယုံနေဖွင့်လှစ်ဖို့မဲလက်မှတ်တွေဖြန့်ဝေဖို့တပ်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်နေပြင်ဆင်နေကြပါပြီ။အခုချိန်ထိတော့ကြိုတင်မဲပေးမှုလုပ်ငန်းစဉ်မဲယုံဖွင့်ရေးမဲလက်မှတ်ဖြန့်ဝေရေးနဲ့လက်ရှိမဲဆန္ဒရှင်တပ်တွေကလက်မှတ်ထုတ်ပေးမှုလုပ်ငန်းစဉ်ဒီမှာအစဉ်ပြေချောမွေတယ်လို့စကိုင်
ကျက်ကြီးနေတဲ့သူကြီးကိုရှိနေကြပါတယ်အဲအဲ့တော့သူတို့လှုပ်ထားတာကြီးလဲကျွန်တော်တို့ကလည်းဒီကတိုင်းစင်ရောခိုင်စင်ရောမြင့်နေဆရာတော့ကျွန်းစင်ရောအဲသူကြီးကျက်နေကြတာပေါ့နော်ကျွန်တော်တို့ကဟိုငိုကလေးကဒီကအကြောင်းအဆောက်ဦးထဲမှာဟိုကျောင်းနေရဲ့ဒီဟိုဘာတွေပေါ့ဗျာဟောအဆမ်ဘီခန်းနေပါလေနောက်တစ်ခုကဒီသတင်းခန်းနေမှာလှုပ်မှာဆိုတော့စိတ်ကြက်ကြက်လာရင်ရှိပါဦးကျွန်တော်တို့က
ရှိပေးတဲ့တင်ခဲ့တဲ့စကိုင်းတိုင်းအတွင်းကကလေးကောလင်းအပါဝင်ဘေးဒဏ်တင်ဒေသတွေမှာလည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေပုံမှန်အတိုင်းလုပ်ကိုင်နိုင်တဲ့အခြေအနေမျိုးရှိတဲ့အကြောင်းတိုင်းကော်မရှင်ဥက္ကဋ္ဌကပြောပါရယ်။စကိုင်းတိုင်းအတွင်းရွေးကောက်ပွဲတွေမှာတော့နိုင်ငံတကာနဲ့ဒေသရင်းစောင့်ကြည့်သူတွေကိုလည်းခွင့်ပြုထားပါရယ်။မဲလက်မှတ်တွေဖြန့်ဝေရေးပြင်ဆင်ထားတဲ့အခြေအနေနဲ့ပတ်သက်လို့ကတော့တိုင်းကော်မရှင်ရဲ့ဥက္ကဋ္ဌကအခုလိုပြောပါရယ်။ဟို
ကျွန်တော်တို့ကတော့၃ရက်အကျိုးပဲလေ။အကျိုးတင်မဲ၂ရက်ပြေးနိုင်ဖို့နဲ့နောက်ပြီးလက်ထက်မှာ၃ရက်ကျိုးရောက်ဖို့ဆိုတော့၅ရက်လေးလောက်အတူတူရောက်ဖို့ပေါ့လေ။အဲ့လိုကျွန်တော်ချိန်ရောမှာဖြစ်တာရယ်။ဒါပေမဲ့ဟိုတချို့ရက်ကြီးတွေကတော့ရွေးကောက်ပွဲနီးရက်နေမှာပေါ့နော်။နီးရက်ဆိုအောင်မှာ၆ရက်လေးလောက်မှာဖြစ်ပေးပါရဲ့ဖြစ်တယ်။အဲ့ဒါတို့လည်း၇ရက်လေးလောက်မှာပြေးမှာမျိုးပေါ်ရက်ွက်တယ်ရယ်၇ရက်လေးလောက်အပြေးမှာလေ။သူတင်မဲအတွက်ကတော့သူလူတော့ဖေးတော့စအောင်ထုတ်ပေးတာရယ်ဖြစ်တယ်။ကျန်တာတွေကတော့မျိုးပေါ်ရက်ွက်တယ်ဆိုလို့ရှိရင်တော့ကျွန်တော်ကဒီ၃ရက်ကျော်လေးပဲပေါ့။၃ရက်ကျော်ပဲ။၃ရက်ကျော်သူကလည်းနောက်တစ်နေ့ကိုမေးရမှုကြီးထုတ်ပေးလို့ရအောင်။အဲ့လိုအချိန်လေးတော့လောက်ထားတယ်။ဟိုဒါလည်းကျွန်တော်မရှိပါဘူးကျွန်တော်တို့ကအစကတည်းကမဲကိုပြန်လို့မဲလက်မှတ်တွေကိုပြန်စစ်တဲ့အချိန်မှာပဲကျွန်တော်ကရက်ွက်လိုက်ချုပ်ပေးရမှာဒီစားစီစားစစ်ပြီးတော့မှဒီအချိန်တန်တစ်ကြရဲမှာထည့်ထားတာလေထည့်ထားပြီးသားဆိုတော့သူတို့ပေးတဲ့မိသားတခါချုပ်ပေးလိုက်ရင်ဟိုအရေးပြက်နေဟောတယ်လည်းတိုက်ထားပြီးသားဖြစ်တော့ကျွန်တော်တို့ကရှိပါဘူ
းစကိုင်းတိုင်းအတွင်းမှာတော့အခုနောက်ဆုံးထုတ်ပြန်တဲ့မဲဆန္ဒရှင်စည်ရင်းတွေအရမဲပေးခွင့်ရှိသူ38သိန်း8000နီးပါးရှိနေပြီးနောက်ဆုံးထုတ်ပြန်တဲ့စီရင်မှာတော့မဲပေးခွင့်ရသူအရေးအတွက်အနည်းငယ်တိုးလာတယ်လို့လဲကော်မရှင်ဥက္ကဋ္ဌကပြောပါရယ်။လက်တလုံးမှာတော့နိုင်ငံတော်ဝန်ကရွေးကောက်ပွဲကော်မရှင်အသီးသီးကနေမဲဆန္ဒရှင်တက်တီကန်လက်မှတ်တွေထုတ်ပေးနေပါရယ်။ရန်ကုန်မြို့ရွှေတောင်ကြားတိရက်ကွက်ရွေးကောက်ပွဲကော်မရှင်ကတော့မဲဆန္ဒရှင်၄000ကျော်တဲကမြမအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်အပါအဝင်မဲလက်မှတ်ထုတ်ယူသူ1900နီးပါးရှိနေပြီဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ရဲ့ဝန်ထမ်းဥဖုံးဆန်ကပြောပါတယ်
သူနေမဲ့ပြီးဖို့လဲအစင်းလင်းအခုလိုပဲကရှိတယ်ဘာမှသိပြဿနာမရှိခက်ခဲမရှိပါဘူးပြောစရာဘာမှမခက်ခဲမရှိဘူးအားလုံးသိတယ်နေ4000လောက်ဆိုနည်းနည်းလေးများတော့ရေးရတာအချိန်ကြာတာပေါ့နော်အဲ့ဒါကူပဲကျန်တာဘာမှပြဿနာမရှိ
မြမနိုင်ငံရဲ့အပြောင်းလဲကိုဖော်ဆောင်နိုင်လီမလားဆိုတဲ့မျှော်လင့်ချက်နဲ့ရပ်ပိုင်းမဲ့လို့တဲ့မြမလွှတ်တော်ရွေးကောက်ပွဲတွေအတွက်မဲပေးချဖို့မဲဆန္ဒရှင်တွေကြားမှာလဲစိတ်အားထက်သန်နေကြပါတယ်ရှိတော်ကြတိရက်ွက်ကမဲဆန္ဒရှင်ဥကျော်ဝင်းကအခုလိုပြောပါလေ
အခုလိုကျွန်တော်မဲဆန္ဒပေးဖို့ပြင်ပြတာပါလေဆိုတော့အပီသူဆန္ဒအတိုင်းပြုပြင်ပြောင်းလဲမှုတွေကိုအမြန်ဖြစ်ပေါ်ဖို့အတွက်ဘာလို့ပြီးခဲ့တဲ့9နှစ်မှာသူကဓမ္မဂတိအစိုးရဆိုပေမဲ့လို့ဟိုပြီးသူဆန္ဒအတိုင်းဟိုပြုပြင်ပြောင်းမလာဘူးဟိုမပြည့်စုံဘူးပေါ့အပြည့်စုံပြုပြင်ပြောင်းလဲမရှိခဲ့ဘူ
းတန်း90ကျော်ရှိနေတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူ32တန်းကျော်လောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်။ဒါပေမဲ့တနိုင်ငံလုံးမဲဆန္ဒရှင်အရေးအတွက်အတိအကျကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်ကြေညာထားတာမရှိသေးပါဘူးရှင်။